အချင်းကျောင်းရိုက်တာတရင်တော်နှစ်ဦးရဲ့အယူခံအမှုရန်ကုန်တိုင်းလက်တော်ကဒီကနေ့ပလတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာတော့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်တွေကစိတ်ပြတ်စကားပြောတယ်လို့မိသားစုဝင်တွေကလည်းဝမ်းနည်းစကားပြောကြပါတယ်EU ဥရောပတပကတာမတ်ကြီးကလည်းဒီကိစ္စကိုအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုသွားမယ်ဆိုပြီးသတင်းတောက်တွေကိုပြောပါတယ်။ဒီကနေ့အယူခံမှုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ရန်ကုန်တိုင်းတရားသူတော်အယူခံမှုတရားသူကြီးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေအကျိုးဆောင်ရှင်တွေနဲ့သူတို့ကိုအားပေးဝန်းရံသူတွေမျှော်လင့်မထားတဲ့ဆုံးဖြတ်ချက်မျိုးဖြစ်တာကြောင့်စိတ်ပြေဝမ်းနည်းစကားတွေကိုပဲကြားခဲ့ကြတာပါ။အယူခံအကြောင်းပြချက်တွေကိုတရားရုံးကထည့်သွင်းသုံးသပ်တာမရှိဘဲမူလရုံးဖြစ်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမေစီရင်ချက်တိုင်းထောင်တန်း9နှစ်ချမှတ်တာကိုအတည်ပြုပြီးတော့အယူခံကိုပတ်လပ်လိုက်တာလို့အကျဉ်းကျသတင်းသမားနှစ်ဦးရဲ့ရှေ့နေချစ်သူဦးတန်းစောအောင်ကပြောတယ်လို့ဒီအပေါ်သူ့သဘောထားကိုလည်းဆုံးဖြတ်ချက်ထွက်ပြီးတရားသူတော်အပြင်တော့မှသတင်းနောက်တွေကိုအခုလိုပြောတော့ပါတယ်
။ဒီနေ့မင်းကတော့ခုနကြော်တော့ပါဟိုစိတ်ကြက်ပြပါအဲကျွန်တော်တို့ဘက်ကတင်ရတဲ့တင်ရချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူးအဲနောက်ကဒီပရင်တော့တွေရဲ့တင်ရရုပ်ပိုင်းကြီးဆိုင်ရာကြီးစတယ်တရားဝင်သုံးဖို့ဒီအတော့ပြက်လဲတာအဲဆုံးကြသူပ
ါဒီနေ့ဆုံးမဲ့ချက်ချတဲ့တရားရုံးကိုကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်နဲ့ကိုကျော်စိုးဦးရဲ့ဇနီးဖြစ်သူမချစ်စုဝင်းတို့လည်းကိုယ်တိုင်တက်ရောက်နားထောင်ကြပါတယ်ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်သူတို့ရဲ့ခံစားချက်ကိုတရားသူတော်ရုံးအပြင်ဘက်မှာတရင်တော့တွေကိုကြောပြသွားကြပါတယ်
ဆိုင်ကောင်ပြည်ထဲမှာတော့ဝမ်းနေ
တယ်။ညီမတို့ကသူတို့လွတ်မယ်လို့သူတို့ညီမတို့လည်းထောင်ချီကိုတောချုံမယ်လို့ညီမတို့ညော်လဲထားညော်လဲထားတဲ့အတိုင်းမဖြစ်လာတော့တဲ့အတွက်တချို့စိတ်မကောင်းဖြစ်ရတယ်ပေါ့
။သူတို့ညော်အမြန်ဆုံးပြန်လွတ်မယ်လို့အခုချိန်ထိယုံကြည်ထားတဲ့အကြောင်းလဲမတ်ချစ်စုဝင်ကပြောပါတယ်။ဒီကနေ့တရားရုံးဆွေးနွေးချက်ကိုလာနာထောင်ကြတဲ့မြန်မာနိုင်ငံခြေဆိုင်ပြည်ပတန်ယုံတွေနဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU တာဝန်ကြီးခရစ်စတီးန်ရှမစ်နဲ့သူအပါအဝင်ပါတရင်တော့ဒီမှာအပြစ်မရှိဘူးဆိုတာအစကတည်းကကရှင်းနေတာပါလို့တမ်ဘတ်ဂျီရှမစ်ကပြောပြီးဒါကိုဆက်ပြီးစောင့်ကြည့်တော့မယ်ကြောင်းရန်ကုန်တရားသူတော်အပြင်ဘက်မှာတရင်တော့တွေကိုပြောပါတယ
် The rule continues to speak the show to speak online on this case and of course this will remain part
ဒီမှုနဲ့ပတ်သက်ပြီးမှန်တရားနဲ့ကျွန်တော်တို့သဘောထားကိုဆက်ပြီးပြောသွားမှာပါဒီကိစ္စဟာမြန်မာအစိုးရနဲ့ဥရောပသမ္မတအကြားဆွေးနွေးပြောဆိုရမယ့်ကိစ္စတစ်ခုအဖြစ်ဆက်ရှိသွားမှာလည်းဖြစ်ပါတယ်အခုဆိုရင်တရားရုံးတွေကဆုံးဖြတ်ပြီးဖြစ်တာကြောင့်ကျွန်တော်တို့အမြင်မှာတော့အမှန်တိုင်းဖြစ်အောင်လုပ်ဖို့ရဟာမြန်မာနိုင်ငံသမ္မတအပေါ်မှာမူတည်သွားပြီးဖြစ်ပါတယ်
။နောက်တစ်ဆင့်ဆက်လုပ်နိုင်တာတွေကတော့တည်တော်စုတရားဥတော်ချုပ်ကိုပြင်ဆင်ချက်တင်သွင်းတာအထူးအယူခံတင်သွင်းတာတွေဖြစ်ပြီးအဲဒီလိုဆက်လုပ်သွားဖို့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေနဲ့တိုင်ပင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့အကျိုးဆောင်ရှင်ဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ။